နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တရားစွပ်စွဲခံထားရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ရဲ့အမှုကိုစွဲချက်မတင်ဘဲပလတ်ဖို့လျှောက်ထားခဲ့တာကိုတရားသူကြီးကဒီကနေ့ပယ်ချလိုက်ပြီးသူတို့မှုကိုဆက်လက်စစ်ဆေးသွားမယ်လို့ဆိုပါတယ်။ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းသတင်းတောက်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုထားပါတယ်။ဒီကြောင့်တရားရုံးမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA သတင်းတောက်မိခါကပြောပြပါမယ်ရှင်။
ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုဒီကနေ့ရုံးထုတ်စင်မှာအမှုကိုပလတ်ပေးဖို့သူတို့ရဲ့လျှောက်ထားချက်ကိုတရားသူကြီးကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တရားလိုပြတပ်သေးတွေခေါ်ဆစ်နေတာမှာစစ်ဆေးဖို့ရှစ်ဦးကြံနေသေးတာကြောင့်အဲ့ဒီကြံနေတဲ့ရှစ်ဦးထဲမှာအရေးကြီးတပ်သေးပါနိုင်တာကြောင့်ဒီအမှုကိုပလတ်ဖို့လျှောက်ထားချက်ကိုတရားသူကြီးကပယ်ချလိုက်တာဖြစ်တယ်လို့ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကပြောပါတယ်။ရှိနေဥက္ကမောင်စောကတော့ဒီအမှုကိုသူတို့အနေနဲ့အကောင်းဆုံးရင်ဆိုင်သွားဖို့ပြင်ဆင်ထားပြီးအမှုပါလက်ဖို့ကိုလည်းထပ်မံတင်သွားအောင်မယ်လို့ဆိုပါတယ်
။ charge မလုပ်ခင်ပါဘူးနော်။တက်တည်အကုန်လုံး25ရောက်စစ်ပြီးရင်ကျွန်တော်တို့က discharge ဆိုပေါ့ကျွန်တော်ထပ်တယ်။အဲ့ဒါ253တက်နေတယ်။နောက်တခါမဟုတ်ဘူး253တက်နေလည်းပဲလက်မခံဘူးနော်။ဆွေရက်တင်လာဆိုရင်နောက်တခါတည်ရည်လွတ်ပြီးဖို့အတွက်အားလုံးအမှုကိုကွာလို့ကိုကွာလုံးတို့ကိုเนี่ยตัวรูปเนี่ยตะติดิสิทธิ์ไปได้ครับจ้ะเนาะเยดีหลบผู้เจอทับไปเจอแล้วก็ไต่ไปนอกเส้น3เส้นลองขึ้นมา
พันธุ์ที่คันได้อะไรไรเตอร์ตะดิ้งดอก2อู้เด้ก็ตะอู้ผิดตัวกูอ่ะลงก็รออคูโลเปฉะคันได้อะพอตู้เยตบอรากูทุบผ่อပြောสู่แก่ยามาอโซยอนีเนอำนตยาเนตยาญาตมุปี้ผู้ไต่ต้นပြောสู่ตวาเกยบาเ
รตะดิ้งยีตาพอทุบอยู่มั้ยพอทุบแก่ล่ะวะตะเกยนะอสู้ไล่ตนในตะแฟ่ได้หลูนี่จ้ารอ10นิทุ่งใน10นิเปฉะมาแก่ล่ะวะอคูตะดิ้งดอกก็10นิจ้าไหลในณีด้ามาชื่อเดหลูตัดแต่กองนี่ก็10นิเปจ้าเลยสร้าก็ဒီမိုကရေစီစနစ်နဲ့ညီရလားဆိုတော့ကျွန်တော်တကယ်တော့သူ့ရောက်သူ့ကိုလည်းတော့ထောက်ခံနေတာပါတယ်အဲ့ဒါဒီမိုကရေစီက
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့စီရင်ခံစာစာရွက်စာရက်တွေလက်ဝဲတွေ့ရှိလို့ဆိုပြီးဒီဇင်ဘာ12ရက်နေ့ညပိုင်းကမင်္ဂလာတော်မြို့နယ်အတွင်းမှာရိုက်တာသတင်းတော်ကိုတက်ဦးမောင်ခါကိုဝါလုံးနဲ့ကိုကျော်စိုးဦးခါကိုမိုးအောင်တို့ကိုမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်များအဥပဒေပုံမှန်31ကနေဖန်စီအမှုဖွင့်ရုပ်ထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကရိုက်တာရှေ့နေတွေဘက်ကတရားလိုပြတက်သေးတွေကိုရုံးတော်မှာအပြန်အလှန်စစ်ဆေးတာမှာခိုင်လုံတဲ့တက်သေးအထောက်ထားမတွေ့ရတဲ့အတွက်အမှုကိုပလတ်ပေးဖို့လျှောက်ထားခဲ့တာဖြစ်ပါတယ်။ဒါကိုတရားသူကြီးကအခုလိုပလတ်ဖို့ဆုံးဖြတ်ခဲ့တာပါ။ရိုက်တာသတင်းတောက်တွေရဲ့ရှေ့နေတဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာစိတ်ပြတ်မိကြောင်းပြောဆိုလိုက်ပါတယ်
။တွေ့မယ်ရှေ့ဆက်ပြီးတော့လာမဲ့ဟိုတပ်တွေဒီမှာပို့ပြီးတော့ကျွန်တော်တို့လူတွေအပြစ်ကင်းနေဆိုတဲ့အကြောင်းကျွန်တော်တို့ပို့ပြီးထုတ်ချေဖို့အတွက်စဉ်းနေရှိတယ
်အမှုနဲ့ပတ်သက်လို့ရိုက်တာသတင်းတော်ကိုဝါလုံးရဲ့ဇနီးမက်ပန်းဤဖြူကတော့အပြစ်မရှိတဲ့သူတွေမျိုးအစိုးရဘက်ကအမြန်ဆုံးလွတ်ပေးဖို့အခုလိုတောင်းဆိုသွားပါတယ
်ငွေရေးကမောင်းဝါလုံးကတော့ပြောတယ်ညီမခံစားမှာဆိုလို့အိတ်မမြော်လင်းနဲ့လို့ပြောထားတယ်ကျွန်တော်တော့အမျိုးသမီးတယောက်နေနဲ့တော့ငင်းလည်းမြော်လင်းနဲ့ပြောလေဒါရမတရားဘူးဆိုတော့လူကလည်းသိနေရတယ်။ညံဆုံးမှပြန်လှုပ်ပေးစေချင်နေပြီ။ပြီးတော့အမြင်ဟန်ဆောင်ပြီးယောက်ျားရှိမှပြောချင်အောင်ဆောင်နေရတယ်။ဒီစံပင်မဲ့နေပြီ
။သူရဘောမပြောချင်
။အစ်မရှိဘူးဆိုတော့ဒီညံဆုံးမပြေပါဘူ
း။ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းရိုက်တာသတင်းတောက်တွေကိုဆက်လက်ဖမ်းဆီးထားရတဲ့ပတ်သက်လို့ဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်လာမှာအခုလိုဆက်လက်ဖမ်းဆီးထားတဲ့အပေါ်များစွာစိတ်ပြတ်မိတယ်လို့လည်းဆိုထားပါတယ်။ဒါပြင်သတင်းတောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့ဆောင်ရွက်ခြင်းဖမ်းဆီးခံရတာဖြစ်ကြောင်းအင်းတင်လူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအတွက်တာဝန်ရှိစစ်သည်တွေကိုပြစ်ဒဏ်ချမှတ်ပြီးစီကြောင်းပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ကြေညာချက်ဟာစိတ်အားတက်ဖွဲ့ရာလက္ခဏာတစ်ခုဖြစ်တယ်လို့တုံ့တက်မိကြောင်းဖော်ပြထားပါတယ်ဒါပေမဲ့ဒီလိုရာဇဝတ်မှုတွေကိုစ조사ဖော်ထုတ်ခဲ့တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုပြန်လည်လွတ်မြောက်ပေးဖို့လိုအပ်နေပြီးသူတို့ကိုအမြန်ဆုံးလွတ်ပေးဖို့လည်းထပ်မံတောင်းဆိုတယ်လို့ဖော်ပြထားပါတယ်။မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အတွက်တရားလိုပြတပ်တွေတွေကိုဆက်လက်စစ်ဆေးသွားအောင်မှာဖြစ်ပါတယ်။အခုချိန်မှာအမှုမှာတရားလိုပြတပ်တွေ25ဦးတည်းက19ဦးကိုစစ်ဆေးပြီးဖြစ်ပါတယ်။ကြန့်ရှိနေတဲ့10ဦးကိုလာမယ့်ဧပြီလ20ရက်နေ့မှာထပ်မံစစ်ဆေးဖို့ထိန်းဆိုထားပါတယ်ရှင်။